Ukraine နိုင်ငံဗူကာမြို့ကိုပြီးခဲ့တဲ့ဗုဒ္ဓဟူးနေ့ကနိုင်ငံတကာရာဇဝတ်ခုံရုံးရှေ့နေကြီးကာရင်ခန်းသွားရောက်ခဲ့စဉ်မှာမြေထဲမြုပ်ထားတဲ့ plastic အိတ်တွေတဲကလူသေးအလောင်းတွေကိုအလုတ်သမားတွေကတူးယူပြီးပြန်လည်ဖောနေကြပါတယ်အဲ့ဒီမြုပ်ကံတွေကိုတပ်ဖြတ်တာမိန်းကလေးတွေကိုအာရမပြုကျင့်တာအပါအဝင်အကြမ်းဖက်မှုတွေကိုရုရှားစစ်သားတွေကကျူးလွန်ခဲ့တယ်လို့ဒေသခံတွေကပြောပါတယ်အဲ့ဒီလိုအခြေအနေပဲကြောင့်ရှင်းနေကြီးခန်းကယူကရိန်းနိုင်ငံဟာရာဇဝတ်မှုကင်းကြီးဖြစ်ပွားနေတယ်လို့ခေါ်ဆိုလိုက်ပါတယ
် Every individual particularly civilians they have certain rights we must
လူသူချင်းတွေမှာအထူးသဖြင့်အရဲသားတွေမှာသူတို့မှာတင်ကြားတဲ့အခွင့်အရေးတွေရှိကြတယ်ကျွန်တော်တို့ကသူတို့အတွက်ပြောဆိုပေးရမယ်ဒါအပြင်ဘလို့ဖြစ်ပြက်နေတယ်လဲဆိုတဲ့အမှန်တရားကိုရရှိအောင်အခိုင်အမာလှုပ်ဆောင်ပေးရမယ်။တာဝန်ယူမှုတွေရှိအောင်တရားသူကြီးတွေကဆုံးဖြတ်ပေးရမယ်
။ယူကရိန်းနိုင်ငံမှာရုရှားတွေရဲ့ပြုမှုမှုတွေနဲ့ပတ်သက်ပြီးနိုင်ငံတကာရဲ့အမျက်ထွက်မှုတွေဟာတိုးပွားလာပါတယ်။ယူကရိန်းနိုင်ငံမာရီယိုပိုမြို့ကကားဆက်ရုံနဲ့တပ်ဖွဲ့စည်းရုံတို့ကိုရည်ရွယ်ချက်ရှိရှိတိုက်ခိုက်တာမျိုးလိုတချို့နေရာတွေမှာရုရှားတပ်ဖွဲ့တွေကစစ်ရာဇဝတ်မှုတွေကျူးလွန်နေတယ်လို့ဗီယက်နာအခြေစိုက်ဥရောပလုံခြုံရေးနဲ့ပူးပေါင်းဆောင်ရွက်ရေးအဖွဲ့အစည်း OSCE ကပေါ်ရူနေကဆွဆွလိုက်ပါတယ်။ယူကရိန်းတပ်ဖွဲ့တွေအနေနဲ့လည်းကျူးလွန်မှုတွေရှိပေမဲ့လို့ရုရှားတပ်ဖွဲ့တွေလောက်တော့မဆိုးဘူးလို့ဆိုပါတယ်။OSCE အဖွဲ့အနေနဲ့စုံစမ်းစစ်ဆေးမှုတွေကိုမလအစောပိုင်းကတည်းကအဆုံးသတ်ခဲ့တဲ့အတွက်ကြောင့်မကြာသေးခင်ကဘူခါမြို့ကအကြမ်းဖက်တပ်ဖြတ်မှုတွေလိုအမှုအခင်းတွေကိုထည့်သွင်းခဲ့ခြင်းမရှိပါဘူး။တခြားသူတွေနဲ့အမြင်ကွဲပြားမှုရှိပေမဲ့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကတော့ရုရှားခေါင်းဆောင်ဗလာဒီမာပူတင်ကိုစိတ်ရာဆွေးမှုကျူးလွန်သူလို့ခေါ်ဆိုလိုက်ပြီးရုရှားတပ်ဖွဲ့တွေရဲ့လုပ်ရဟာလူမျိုးတုံးလှုပ်ဆောင်မှုလို့သတ်မှတ်လိုက်ပါတယ်။အမေရိကန်ပြည်တော်စုဟာ ICC မှာပါဝင်ခြင်းမရှိပါဘူး။အမေရိကန်စစ်သားတွေအာဖဂန်နစ္စတန်နိုင်ငံမှာစစ်ရာဇဝတ်မှုကျူးလွန်ခဲ့တယ်လို့စွပ်စွဲပြီးစုံစမ်းစစ်ဆေးဖို့လှုံ့ဆော်ခဲ့တဲ့အတွက် ICC ခုံရုံးအဖွဲ့ဝင်တချို့ကိုသမ္မတဒေါ်နယ်ထရန့်လက်ထက်က Facebook တိုက်ခတ်မှုတွေလှုံ့ဆော်ခဲ့ပါတယ်။ဒါပေမဲ့အခုအခါမှာတော့အမေရိကန်ပြည်တော်စုက ICC ခုံရုံးကိုယူကရိန်းနဲ့ပတ်သက်ပြီးဘယ်လိုအကူအညီပေးရမလဲဆိုတာစောင့်ကြည့်နေတယ်လို့ဆိုပါတယ်။ဒါအပြင်ဒါဇင်နဲ့ချီတဲ့နိုင်ငံတွေဟာလည်းယူကရိန်းစစ်ပွဲကရရှိတဲ့သတင်းအချက်လက်တွေကို ICC တရားရုံးကိုလွှဲပြောင်းပေးနေကြပါတယ်။ပြင်သစ်နိုင်ငံကကျွမ်းကျင်သူတွေကိုကိရဲ့မြို့ကိုဆေလွတ်ပြီးယူကရိန်းနိုင်ငံအတွက်စစ်ရာဇဝတ်မှုဖြစ်နိုင်ခြေရှိတာတွေကိုစုံစမ်းစစ်ဆေးဖို့အကူအညီပေးနေပါတယ်။ယူကရိန်းနိုင်ငံကရက်ဆက်ကြမ်းကြုတ်မှုတွေကိုစုံစမ်းစစ်ဆေးဖို့အတွက်ဥရောပသမ္မဂ EU ဖွဲ့ကြီးကနေ ICC ခုံရုံးကိုငွေကြေးနဲ့တခြားအထောက်အပံ့တွေပိုမိုတွန်းမြှင့်ပေးနေကြပါတယ်။ဒါပေမဲ့လည်းကျွမ်းကျင်သူတွေကတော့ယူကရိန်းကရုရှားကို ICC အဖွဲ့ဝင်တွေမဟုတ်ကြတဲ့အတွက်ကြောင့်တရားမျှတမှုကိုဖော်ဆောင်ဖို့ဆိုတာလွယ်ကူမှာမဟုတ်ဘူးလို့ပြောပါတယ်။ဒါအပြင်ကုလသမဂ္ဂလုံခြုံရေးကောင်စီအမြဲတမ်းအဖွဲ့အဝင်ရုရှားနိုင်ငံအနေနဲ့ကုလသမဂ္ဂတရားရုံးရဲ့ဆုံးဖြတ်ချက်တွေကိုဟန်တားနိုင်ပါတယ်။ယူကရိန်းအနေနဲ့သူ့နိုင်ငံအတွင်းကျူးလွန်တဲ့ပြစ်မှုတွေအတွက် ICC ရဲ့တရားစီရင်ပိုင်ခွင့်ကို2014ခုနှစ်ကအသိမှတ်ပြုခဲ့ပါတယ်။ဒါနဲ့ပတ်သက်ပြီးနယ်သာလန်နိုင်ငံလီဒန်တက်ကတူကနိုင်ငံတကာတရားမျှတမှုနဲ့ရာဇဝတ်မှုဆိုင်ရာတရားရေးပါမောက်ကကာစတန်စတန်ကအခုလိုပြောပါတယ်။
I think there's absolutely a possibility that war comes from the
ICC in
there.
ဒါဆိုရင်မှုတွေကိုတရားစီရင်ဖို့ဆိုတာဟာဖြစ်နိုင်ခြင်းအပြည့်အဝရှိတယ်လို့ကျွန်တော်ထင်ပါတယ်။ဘသူကဘသူကိုဆက်ဆုံမလဲဆိုတာမေးစရာရှိပါတယ်
။တခြားပညာရှင်တွေလိုပါပဲသူ့အနေနဲ့လည်း ICC အနေနဲ့တရားရေးဆိုင်ရာဝင်တော့ဝင်ဖို့တစ်ခုလုံးကိုထမ်းထားဖို့မလိုအပ်ဘူးလို့ယုံကြည်နေပါတယ်။ယူကရိန်းကစစ်ရာဇဝတ်မှုတချို့ကိုဂျာမနီလိုနိုင်ငံတွေကကင်တွယ်ဖြေရှင်းနိုင်ပါတယ်။တခြားရွေးစရာကတော့အာဖရိကတိုက်ရဝန္ဒာနိုင်ငံကလူမျိုးတုံးတက်ပြတ်မှုနဲ့1990ခုနှစ်ကယူဂိုစလာဗီးယားနိုင်ငံဟောင်းကပရစ်ကတွေလူမျိုးကိုဖြည့်ရှင်းဖို့ဖန်တီးခဲ့တဲ့ခုံရုံးမျိုးတွေကိုယူကရိန်းအတွက်အထူးခုံရုံးတစ်ခုဖန်တီးဖို့ဖြစ်ပါတယ်လို့ပညာရှင်တွေကဆိုကြပါတယ်။ဒါပေမဲ့လည်းရုရှားစစ်တပ်ထဲကအစ်စ်နိုင်အရာရှိတွေအနေနဲ့တနေ့မှတာဝန်ခံမှုရှိနိုင်တော့လဲရုရှားသမ္မတဗလာဒီမာပူတင်လိုထိတ်တန့်ခေါင်းဆောင်တွေအတွက်ကတော့ဖြစ်နိုင်စရာမရှိဘူးလို့ကြွမ်းကျင်သူတွေကသုံးသပ်ကြပါတယ်။ ICC အနေနဲ့တရားမျှတမှုရရှိဖို့လှုံ့ဆော်ဖို့ကြိုးစားမှုတွေကိုအကူအညီပေးနိုင်ပြီးရုရှားခေါင်းဆောင်တွေအတွက်နောက်ထပ်ခေါင်းကိုက်စရာတစ်ခုကိုဖန်တီးပေးနိုင်မှာဖြစ်ပါတယ်ခင်ဗျာ။